အင်းစိန်ကျင်းတောင်မှာထိမ့်သိမ်းခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးနဲ့ပတ်သက်လို့သူတို့နှစ်ဦးကိုအရေးယူခဲ့တာဟာဥပဒေအရမှားယွင်းမှုတစ်ချက်ဖြစ်တယ်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်း၈ဖွဲ့ကသုံးသပ်ရေးသားထားတဲ့အစီရင်ခံစာကိုတမရဦးဝင်းမြင့်ကိုယ်တိုင်လက်ခံခဲ့တယ်လို့သူကိုယ်တိုင်လည်းဖတ်ရှုမှာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့မြန်မာဂျာနယ်လစ်ကွန်ရက် MJN က VOA ကိုပြောပါတယ်။နိုဝင်ဘာ23ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့နိုင်ငံတော်တမရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်များဆွေးနွေးတွေ့ဆုံပွဲမှာအဲ့ဒီအစီရင်ခံစာကိုတမရကိုတည့်ရက်ပေးအပ်နိုင်ခဲ့တာလည်းဖြစ်ပါတယ်။မှတ်အင်ဂျင်နယ်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုစီရင်ချက်ချခဲ့တာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့သုံးသပ်ချက်သဘောထားကိုပထမဆုံးအကြိမ်တမရဦးဝင်းမြင့်စီကိုတိုက်ရိုက်တင်ပြခဲ့တာဖြစ်တယ်လို့ပြောရမှာပါ။ MJN မြန်မာဂျာနယ်လစ်ကွန်ရက်အပါအဝင်မြန်မာသတင်းမီဒီယာအဖွဲ့အစည်းစုစုပေါင်း၈ဖွဲ့ကနေသုံးသပ်ရေးသားထားတဲ့အစီရင်ခံစာကိုတောက်ကြနေကတမရဦးဝင်းမြင့်လက်ထဲပေးရခဲ့တာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲဖက်အတူရေးမှုတက်လဲဖြစ် MJN ကိုစတင်တည်ထောင်သူလဲဖြစ်တဲ့ဦးမြင့်ကျော်က VOA ကိုအခုလိုပြောပါဗျ။တမရကိ
ုပြေးပြီးတော့သူကတော့ဖတ်ကြည့်မယ်ပေါ့နော်။ဒီဘက်ကပြည်ရဲ့ဆောင်ထမြက်ကလည်းဟိုဒါရင်ဒီမှာဒီအရေးကြီးရပါတော့နော်ဟိုပြည်မိသားစုကပြည်ရဲ့ဆောင်နဲ့ပါပြီးရပါတော့အကြောင်းအရာလေးဒီကြရင်ဟိုဘယ်လိုရတာကျွန်တော်မသိဘူးအဲ့ဒီကျွန်တော်တို့ပြည်ရဲ့ဟာလေးပါတယ်အဲ့ဒါကိုပြည်ပစ္စည်းပြည်ပြီးလဲနောက်မှလက်ပေးတော့ကြတာဆက်မှပြောပြရတယ်ပေါ့နော်ဆိုတော့ဒီကတ်ပါမယ်ဆိုရင်အမေဒီဖြစ်ပြီးတော့မှာနော်အဲ့ဒီတော့မင်းပြောချင်တယ်ပေါ့လေ
ရိုက်တာသတင်းတောက်တွေအနေနဲ့အစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်ခဲ့ခြင်းမရှိသလိုသတင်းမီဒီယာကျင့်ဝတ်အရာလည်းအမှားကျူးလွန်ခဲ့ခြင်းမရှိကြောင်းအစီရင်ခံစာမှာသုံးသပ်ရေးသားထားတာကိုဦးမြင့်ကျော်ကအခုလိုရှင်းပြပါဗျ။ဟ
ောလျှို့ဝှက်ချက်ဥပဒေကိုကျင့်ဝတ်ချိုးဖောက်တဲ့ဟာဘာမှမရှိဘူးနော်။သူတို့ကတကယ်တော့ဟိုလူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်တဲ့ဒီအဖြစ်ချက်ကိုသင်ပြဖို့တရင်ရေးဖို့ကြိုးစားတဲ့ဒါလည်းဖြစ်တယ်။နောက်တစ်ခုကတော့ဥပဒေကြောင်းရဒီအမှုကိုအတော်အောင်ကြည့်ရခြင်းနဲ့စပြီးတော့ပန်းချီရင်ကကျဲဆူတဲ့ဆွဆွဲချက်ကတခြားတကယ်မိကြတဲ့ဟာမှာလုံးဝလွယ်သွားပြီးတော့တခြားဟာနဲ့ no စောက်တဲ့ကဖုန်းနံပါတ်တို့လိုတခြားတော့ဟာနဲ့ပြင်တဲ့တည်းမှာဒါကြောင့်ပြည့်စီတယ်ဆိုချာဆိုတော့ဒီဟာလည်းဟိုရှင်းတဲ့နောက်နဲ့လုံးဝမညီတဲ့ဟာတမန်လူတယောက်တော့မသိနိုင်တဲ့ကိစ္စပါနော်ဒါပေမဲ့ဒါလည်းဥပဒေကြီးတော်ကပြောရတယ်ပေါ့နော
်တမန်တော်ဦးဝင်းမြင့်ကိုယ်တိုင်လည်းတမရရာဒူတာဝင်ကိုစတင်ထမ်းဆောင်ခြင်းနိုင်ငံတော်ကိုပြောခဲ့တဲ့မိန့်ခွန်းမှာတရားဥပဒေစိုးမိုးရေးတရားမျှတမှုရှိရေးကိစ္စကိုအဓိကဆောင်ရွက်မှာဖြစ်တယ်လို့ကတိပေးပြောဆိုခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေပုံမှ204ကကြီးပြဋ္ဌာန်းချက်အရရိုက်တာသတင်းတောက်နှစ်ဦးလုံးကိုတမရရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့ချက်ချင်းလွှတ်ပေးဖို့အခွင့်အာဏာရှိနေကြောင်းအကျိုးဆောင်ရှိနေဖွဲ့ကလည်းထောက်ပြထားပါတယ်။တစ်ဖက်မှာလည်းကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလွတ်ငြိမ်းချမ်းသာခွင့်နဲ့အမြန်ဆုံးလွှတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုနေတာပါ။ဒါပေမဲ့လည်းတောက်ကြနေကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရိုက်တာသတင်းတောက်နှစ်ဦးအနေနဲ့အယူခံတင်ထားပြီးဖြစ်တဲ့အတွက်တရားရေးကိစ္စမှာအုပ်ချုပ်ရေးဘက်ကဝင်ရောက်ဆွတ်ဖက်မှာမဟုတ်ကြောင်းတမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကပြောသွားပါတယ်။တမရကနေလွတ်ငြိမ်းချမ်းသာခွင့်ချက်ချင်းပေးလိုက်မယ်ဆိုတဲ့မျှော်လင့်ချက်တော့မရှိသေးကြောင်းဦးမြင့်ကျော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ချက်ချင်းတော့ချက်ချင်းလုပ်မယ်လို့တော့လည်းကျွန်တော်တို့မျှော်လင့်တာအတူတူလေတော့ဒီဘက်ကဒရင်းနောက်တွေနေအခြေမရှိဆိုရဟာရင်အဲ့ညာကိုထည့်တင်စဉ်းစားပြီးတော့မဖြစ်တဲ့ဖြစ်တယ်ပြန်တုံ့ပြန်ဖို့ပေါ့နော်ဒီဟိုချက်ချင်းဟိုလွတ်ပြေးဖို့ဆိုရင်ဟာမျိုးတော့လက်တွေ့မှာမဖြစ်နိုင်ဆိုရဟာမဖြစ်နိုင်ဆိုအကြောင်းကြောင့်ပေါ့နော်ကျွန်တော်တို့ကတဘောပေါက်တယ်သို့တော်လည်းဒီကိစ္စမှာဒီဒရင်းနောက်တွေကဒီလိုဖြစ်တယ်နေဒီလိုပုံမှန်မျိုးနဲ့ကြက်ခံကြအကြောင်းမရှိဘူးဒီလိုသူတို့မှာမှရင်လုံးကိုလောက်တာတာဖြစ်တဲ့ဆွေဟာမျိုးတော့ကျွန်တော်တို့ကပြင်ပြအောင်เนาะ
ဘလို့အကြောင်းကြောင်းတွေကြောင့်သမရဘက်ကလူငင်းချမ်းသာခွင့်ပေးဖို့ကြံ့ကြာနေရတယ်လေဆိုတာအတိအကျမပြောပေမဲ့အချိန်တိုင်းတာတစ်ခုရောက်လာရင်တော့အရက်သားသမရတအုပ်အနေနဲ့ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းဦးမြင့်ကျော်ကဆိုပါတယ်နိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတစီကိုတင်ပြခဲ့တဲ့သုံးသပ်ချက်မှာတော့ဥပဒေရှူထောင်နဲ့မီဒီယာရှူထောင်ဆိုပြီးတော့နှစ်ပိုင်းခွဲပြီးဖော်ပြထားပါတယ်။အမှုမှာအရေးကြီးဆုံးတက်တည်ဖြစ်ခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်တွေကိုတရားရုံးတော်ကနေလက်ခံသုံးသပ်ခြင်းမရှိခဲ့တယ်လို့တရားလိုရဲတပ်ဖွဲ့ဘက်ကထွက်ဆိုချက်တွေဟာရှင်းအောင်မညီမှန်ကန်မှုမရှိတဲ့အပြင်ရိုက်တာသတင်းတော်နှစ်ဦးကိုဖမ်းဆီးစဉ် ရခိုင်ပြည်နယ်မြောက်ပိုင်းတရင်ကိစ္စဖြစ်ပေမဲ့တကယ်တမ်းထောင်ဒဏ်အမိန့်ချမှတ်တဲ့အခါမှာအဲ့ဒီဆွဲချက်ပါဝင်ခြင်းမရှိတဲ့အပြင်အခြားမဆိုင်တဲ့အချက်လက်တွေနဲ့လူရဆွဲပြီးအပြစ်ပေးအရေးယူခဲ့တာထင်ရှားကြောင်းဖော်ပြထားပါတယ်။မီဒီယာရှူဒေါင်အရဆိုရင်လေကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာ professional media ကျင့်ဝတ်နဲ့အညီရေးသားဖော်ပြခဲ့ကြတာဖြစ်တယ်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်းတွေကသုံးသပ်ပါတယ်ရှင်။